ရခိုင်ပြည်နယ်အတွင်းစစ်ရေးပြိပခတွေကြောင့်အရသာတွေထိခိုက်သေးကြရတာရှေးဟအမွေနှင့်ဖရားပထိုးတွေပျက်စီးတာတွေရှိနေတာကြောင့်ဒါတွေကိုရပ်တန့်ဖို့အစိုးရတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားအပြစ်ရရေးတွေ့ဆုံဆွေးနွေးသွားကြဖို့ကိုရခိုင်လူမှုအဖွဲ့တွေကတောင်းဆိုလိုက်ကြပါတယ်။အစိုးရစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားတိုက်ပွဲတွေအရှင်မြင့်နေချိန်မှာရခိုင်ပြည်လုံးဆိုင်ရာအရက်ဖက်လူမှုအဖွဲ့အစည်း300နီးပါးပါဝင်တဲ့မိတ်ဖက်အဖွဲ့ကအခုလိုတိုက်တွန်းတောင်းဆိုခဲ့တာဖြစ်ပါတယ်။ VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်တွင်းကစီရေးပဋိပက္ခဖြစ်ပေါ်ရာဒေသတွေမှာအရက်သားတွေထိခိုက်မှုတွေရှိနေတဲ့အတွက်မြန်မာသမ္မတကောင်းဆောင်ကနေရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားစိုက်ပွဲတွေရပ်ပြီးတွိတ်ဆုံဆွေးနွေးကြဖို့ရခိုင်လူမှုအဖွဲ့အစည်း298ဖွဲ့ကနေစိုက်တွန်းလိုက်တာပါ။ကနေပတ်သက်လို့ရခိုင်ပြည်ရပ်ဖက်လူမှုဖွဲ့စည်း300နီးပါးပါဝင်တဲ့မိတ်ဖွဲ့ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူတော်ညိုအေးကအခုလိုပြောပါတယ
်။ကျမတို့ရင်ဆိုင်နေရတာကတော့စစ်မြေကြီးမဟုတ်ဘဲနဲ့ရင်းနေတဲ့ဘုံဘုံကျဲတာကြီးစစ်မြေနေရတယ်ပြီးတော့လည်းစစ်ပွဲအထုတဘောမျိုးပေါ့နော်စစ်ပွဲမဟုတ်ဘဲနဲ့ရွာထဲမှာကိုစီမှုတွေရွာတာတွေ့နေရတယ်အဲ့ဒါကိုကျမတို့ကငင်းငင်းဆန်းဆန်းလေးနဲ့ဖြစ်စီခြင်းနဲ့ပေါ့နော်လူရဲ့စီအားကြီးတဲ့ကျမတို့ကသဘောထားနဲ့ပြီးပြီးတော့ရခိုင်အလုပ်လုပ်တာလေးလူချင်းနဲ့ပေါ့နော်ဒီနေ့ဒီလေညနာမှုအနည်းဆုံးနည်းလမ်းလေးကိုဆက်ဆံရဖို့ပဲကျွန်တော်တို့ပြောချင်ပါတယ
်ပြီးခဲ့တဲ့မတ်လတုန်းကဖြစ်ပွားခဲ့တဲ့မြောက်ဦးမြို့ကစစ်ရေးတင်းမာမှုတွင်ရှေဟောင်ဘုရားပသိုးတွေပြင်လူနဲ့လူနေအိမ်တွေပါထိခိုက်ခဲ့တယ်လို့ဇွန်ညိုအေးကဆိုပါတယ
်ကျွန်တော်တို့ညနေဆိုဘယ်ကိုဘယ်ဘို့အကုန်လုံးအနှက်ချက်တွေရှိနေပြီးတဲ့အချိန်မှာဒီလိုမျိုးလာဖြစ်တဲ့ဆိုတော့ကျွန်တော်တို့မှတော်တော်လေးဟိုတိုးရင်ကြီးရာရှိတယ်ဗျာလေရှေဟောင်ဘုရားကြီးနဲ့ပတ်သက်လို့လည်းတိုးရင်ကြီးရာရှိတယ်ပြီးတော့လည်းလူနေကြီးတွေလည်းတော်တော်များပြက်ကြီးကြတယ်ပေါ့နော်လူတွေကလည်းအသက်ဆုံးရှုံးရတယ်လို့ရှိတယ်အဲဒါကြောင့်မလို့ကျွန်တော်တို့သဘောထားအမြင်တွေကတော့အဲ့လိုပဲဖြစ်ပြန်လိုက်ကြတာဖြစ်ပါတယ
်ရခိုင်ပြည်နယ်တွင်မလကနေဧပြီလအတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာအရက်သားတွေပေါ်ပြစ်ခတ်မှုရွာသင်းလက်နက်ကြီးတွေနဲ့ပြစ်ခတ်မှုတွေရှိနေခဲ့လို့ရွာသားတွေထိခိုက်ဒေဆုံးမှုတွေများပြားလာနေခဲ့ပါတယ်မြမသမတော်နဲ့ရခိုင်တပ်တော်အီအီတို့ဖြစ်ပွားခဲ့တဲ့လေးလသာတိုက်ပွဲတွင်ရွာသားတွေကိုပြင်းထန်တိုက်ခိုက်တာတွေရှေးဟောင်းမွေနှင့်ဘုရားပသူတွေကိုပြစ်ခတ်တာတွေကျေးရွာလူနေအိမ်တွေကိုလက်နက်ကြီးလက်နက်ငယ်လေကြောင်းနဲ့ဘုံကျဲတိုက်ခိုက်တာတွေကြောင့်ဘေးလွရာကိုသိမ်းရှောင်နေရတဲ့စစ်ပြေးတုကတွေတွေများပြားရှိလာနေပါတယ်ရခိုင်ပြည်နယ်ငါးမြို့နယ်ကစစ်ဆောင်စခန်း66ခုကဒုက္ခသည်ဥယျာဉ် 3,400 ကျော်ရှိလာနေပြီဖြစ်ပါတယ်လာမယ့်မိုးတွင်းကာလမှာဒီစစ်ပြေးဒုက္ခတွေတဲ့အတွက်စိုးရင်စရာနေထားမှရှိနေတယ်လို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးသွန်းတာစိန်ကပြောပါတယ်
။မိုးကြတော့တော်ရလာရင်ကလည်းအဆက်ဆက်ပြေးလာမယ်။ပြီးတော့တောတောင်တွေကလည်းပြီးခုံဝါပုတ်ဆန်းဖွေတော်လို့မရတော့ဘူး။အဲတောတောင်ကမြှောက်ပြီးတော့ကိုင်းကျော်လုံးလို့မရတော့ဘူး။အဲ့ဒီအခြေအနေမှာရှိတယ်။ဆိုတော့မောကြလာလို့ရှိရင်တော့စစ်ဆောင်ကလေးတွေရဲ့ပညာရေးကျမ်းမာရေးစာဝတ်နေရေးအကောင်ဆုံးတော့အသက်ကျေဖြစ်လာနိုင်တယ်လို့ထင်ပါတယ
်ဒီလိုအခြေအနေတွေကိုဆုံးသတ်ဖို့ရခိုင်ပြည်တွင်းတိုက်ခိုက်မှုတွေကိုရပ်ပြီးသက်ဆိုင်ရာဖွဲ့စည်းတွေကြားတွေ့ဆုံဆွေးနွေးဖြေရှားဖို့လူမှုဖွဲ့စည်းတွေကတောင်းဆိုနေကြတာပါလက်ရှိမှာစစ်ရေးပဋိပက္ခတွေကြောင့်အိုးအိမ်မဲ့ဖြစ်နေရတဲ့စစ်ဆောင်တွေအတွက်စန္ဒရိတ်ခါဖူလုံမှုလုံခြုံတဲ့လူနေမှုဘဝနဲ့ကျန်းမာရေးဆောင်ရွက်မှုတွေကိုအစိုးရနဲ့နိုင်ငံတကာဖွဲ့စည်းတွေကအများဆုံးကူညီဖြေရှင်းပေးဖို့ရှေးဟောင်းမွေနဲ့ဘုရားပသုပရဝုံတွင်တပ်စခန်းချနေထိုင်ခြင်းနဲ့တိုက်ပွဲမပြုလုပ်ဖို့အတွက်အမျိုးသားပြန်လည်စစ်မြေကြီးနဲ့ငင်းချမ်းရေးကော်မတီ NRPC မြမသမတော်နဲ့ရခိုင်တပ်တော်ခေါင်းဆောင်တို့အများဆုံးတွေ့ဆုံဆွေးနွေးကြဖို့ရခိုင်ရပ်ဖွဲ့လူမှုဖွဲ့စည်း300နီးပါးကဧပြီလ23ရက်နေ့နေ့စွမ်းနဲ့သဘောထားထုတ်ပြန်တိုက်တွန်းခဲ့တာဖြစ်ပါတယ်တဖက်မှာလဲစည်ရေးမာမိတ်သုံးဖွဲ့ဖြစ်တဲ့ရခိုင်တပ်တော် AA စမ်းမလောင်တပ်ဖွဲ့ CNLA ကိုကတပ်ဖွဲ့ MNDAA တို့ရထိပ်တီးခေါင်းဆောင်တွေကနေဧပြီလ20-23ရက်နေ့တွင်မှာအရေးပေါ်စီဝေးတခုကျင်းပခဲ့ပြီးမြန်မာဆိုရမြန်မာသမ္မတအနေနဲ့လက်ရှိပဋိပက္ခတွေကိုစည်ရင်းစေတနာမှန်နဲ့အခုလေးထားဖြေရှင်းသွားဖို့မာမိတ်သုံးဖွဲ့အနေနဲ့မြန်မာငင်းချမ်းရေးဖြစ်စေအမြန်ကောင်းတဲ့ဖော်နိုင်ရေးအတွက်တရုတ်နိုင်ငံဆိုရအနေနဲ့ဂျာဝင်စစ်ဆေးပေးဖို့တောင်းဆိုထားသလိုအမျိုးသားပြန်လည်စစ်မြေးရေးနဲ့ငင်းချမ်းရေးကော်မတီ NRPC နဲ့နိုင်ငံရေးရဆွေးနွေးဖြေရှားဖို့အတွက်မဟာမိတ်သုံးဖွဲ့ကလည်းအစဉ်သက်ရှိနေကြောင်းကိုလည်းဒီကနေ့မှကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ